အခုပွင့်လင်းလာတဲ့အခါကျတော့တဘာဝခီးသွွားလုပ်ငန်းရဲ့အလားအလာဘယ်လိုရှိပါလဲရှင်။နောက်ပြီးတော့ဆောင်ရရှောင်ရနေပေါ့နော်။အဲ့ဒါပြောနိုင်သလောက်ပြောပေးပါရှင်
။တော်တော်များများတော့တဘာဝအခြေခံခီးသွွားလုပ်ငန်းလို့ပြောကြတာပေါ့နော်။အမှန်မှန်တော့ဒါ nature based tourism ဖြစ်သွားမှာလी။ nature based tourism ဆိုတဲ့ဒီမှာအများကြီးပါ sector တွေကလူလူရဲ့ဖွံ့ဖြိုးမှုနဲ့ပေါ့နော်။ဒေသခံတွေရဲ့ဖွံ့ဖြိုးမှုနဲ့ပတ်ဝန်းကျင်ထိမကြီးကိုတကယ်တမ်းလုပ်ပေးနိုင်တာ nature based tourism ရဲ့အောက်မှာရှိနေတဲ့ sector တွေခုရှိတယ်ဗျ။အဲ့ဒါက ecotourism ပေါ့ဒါတော့ကျွန်တော်တို့ကသဘာဝအခြေခံခီးသွွားလုပ်ငန်းလို့ပြောတာတဲ့စာရင်ခီးခခီးသွွားလုပ်ငန်းဆိုရင်ပုံမှန်ပဲထင်ပါတယ
်အဲ့လိုဆိုလို့ရှိရင်အခုဗမာပြည်မှာလောလောဆယ်သုံးနေတဲ့ဝေါ်ဟာရအသုံးနှုံးကနည်းနည်း
လွဲလွဲချ
ောင်းလွဲနေတယ်လို့ဆိုလိုတာပေါ့နော
်မှန်ပါတယ်ဘာဖြစ်လို့လဲဆိုတော့သဘာဝအခြေခံခီးသွွားလုပ်ငန်းလို့ပြောလိုက်လို့ရှိရင်လေငှက်ကြည့်တဲ့ bird watching ရဲ့ဒီထက်မှအကျုံးဝင်တယ် adventurous tourism လို့ခေါ်တဲ့မြစ်တီမှာသွားပြီးတော့လေwhite water rafting လို့ခေါ်တဲ့ရေစီးတန်တဲ့မြစ်ဒီမှာဖောင်နဲ့ဆင်းလာလေ။ဒါမျိုးဟာဒီ level ကုနာကသဘာဝခြေခံခီးသွွားလုပ်ငန်းထဲမှာပါပါတယ်။သို့တော်သဘာဝခြေခံခီးသွွားလုပ်ငန်းထဲမှာတကယ်ဒေသခံတွေရဲ့ဖွံ့ဖြိုးရေးကိုလည်းပါဝင်ဆောင်ရွက်ပေးနိုင်မယ်။ပါဝင်ကျင်ထိန်းသိမ်းရေးကိုလည်းလုပ်ပေးနိုင်မယ်ဆိုတဲ့အခန္ဓာကြတော့ ecotourism ဒီဟာခီးသွွားလုပ်ငန်းပေါ့။အဲ့ဒါကပို့ပြီးတော့တကယ်သက်ဆိုင်ပါတယ်။ခီးခခီးသွွားလုပ်ငန်းဆိုတဲ့စီမှာသူ့ရဲ့သတ်မှတ်ထားတဲ့ definition ဆိုရှိပြီးသားနံပါတ်1ကတာဝန်ယူတတ်တဲ့ခီးသွွားလုပ်ငန်းဖြစ်ရမယ် responsible travel ပေါ့နော်အဲ့ဒါကူကလည်းတဘာဝနေရာတွေကိုသွားတာဖြစ်ရမယ် travel to natural areas တွေပေါ့နော
်ဘလို့နေရာမျိုးတွေလဲဗမာပြည်မှာဆိုလို့ရှိရင်ဘေးမဲ့တော်တော
်ဟုတ်ပါတယ်ဟိုအမျိုးသားဥယျာဉ်ကြီးဘေးမဲ့တော်ကြီးနောက်ပြီးတော့ dolphin လိုက်ကြည့်တာကြီးရှိတယ်လေ ARV မြေကျောင်းမှာ
လပိုင်
းအဲ့ဒီဟုတ်တယ်ကွာလင်းပိုင်းမှာ ARV လင်းပိုင်းပေါ့နော်အဲ့ဒါလိုက်ကြည့်တာကြီးအမျိုးဟာဒီကကုနာကသဘာဝခြေခံခီးသွွားလုပ်ငန်းရဲ့အောက်မှာရှိနေတဲ့ ecotourism နဲ့ပို့ပြီးတော့သက်ဆိုင်ပါတယ်ခင်ဗျ။မြန်မာနိုင်ငံအနေနဲ့ပြောရရင်မြောက်ဖြားအချင်းပြည်နယ်တွင်းမှာရှိတဲ့ခါခါပိုရာစီ၊ပုံကံရာစီ၊ဒါကဟူကောင်းဗယ်လီ၊ချင်းဘက်မှာရှိတဲ့နမတောင်မြို့သားဥယျာဉ်အစသဖြင့်ဒီလိုဟာတွေကပို့ပြီးတော့သက်ဆိုင်ပါတယ်။သူတို့ကတကယ်ဟို natural area တွေဖြစ်နေတယ်လေ။သွားတဲ့လူတွေကဒီခီးစဉ်ကိုဆောင်ရွက်ပေးတဲ့ agent တွေပေါ့ company တွေပေါ့ဒါဒီက responsible manner ရှိရမယ
်။တာဝန်ယူမှုရှိရမယ်။ဘလို့တာဝန်ယူမှုပါလဲရှင
်။ဒီလိုခီးစဉ်တွေသွားတာဖြစ်တဲ့အတွက်ဒေသမှာရှိနေတဲ့ငကူအခြေအနေရှိနေတဲ့ပတ်ဝန်းကျင်အခြေအနေပေါ့နော်။ကိုယ့်ရဲ့ခီးစဉ်တွေကြောင့်ပတ်ဝန်းကျင်အခြေအနေနှိမ့်ချသွားမှမျိုးပျက်စီးထိလိုက်မှမျိုးမဖြစ်အောင်လို့ထိန်းသိမ်းတာဝန်ယူမှာပေါ့နော်။အစ်တင်နဲ့မနှိမ့်ချသွားစေရဘူးပေါ့ကိုယ့်ခီးစဉ်တွေကြောင့်မို့လို့နောက်ဆက်လည်းမဖြစ်စေရဘူးပေါ့။ဒီစိတ်ဆိုင်ကိုသူလီးထားပြီးတော့ဆောင်ရွက်ရတာလေ။သွားတဲ့ဧည့်သည်အနေနဲ့ရလည်းပဲအဲ့ဒီမှာရှိနေတဲ့ beauty of nature ပေါ့။သဘာဝရဲ့အလှတရားတွေကိုဟိုကခံစားနိုင်တဲ့အခြေအနေမျိုးတွေရှိရတယ်။အဲ့လိုခံစားအောင်လည်းမပြီးသေးဘူး။သူတို့ဒီခီးစဉ်တွေကိုဆောင်ရွက်ပြီးတဲ့အဖွဲ့အစည်းတွေ၊ tour company တွေ၊ဧည့်သည်တွေဆရာရလာတဲ့အကျိုးစီးပွားတွေအဲ့ဒါတွေကိုအဲ့ဒီဒေသမှာရှိနေတဲ့ကြီးလက်ဒေသလူလူရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာဘာလို့ပါဝင်ဆောင်ရွက်ပေးနိုင်မလဲ။အမျိုးအခွင့်အလမ်းတွေလည်းပေါ်ဆောင်ပေးဖို့လိုတယ်ခင်ဗျ။အဲ့ဒါတွေရှိတော့မှကြီးပြည့်စုံတဲ့ဒီခအခြေခံခီးသွွားလုပ်ငန်းဖြစ်မှာပေါ့နော်။အဲ့လိုလုပ်ရင်းနဲ့တပြိုင်တည်းကြီးလက်ဒေသတွေမှာရှိနေတဲ့လူတွေရဲ့ပတ်ဝန်းကျင်ပတ်ဝန်းကျင်ထိန်းသိမ်းလုပ်ငန်းတွေမှာလည်းပါဝင်ဆောင်ရွက်ပေးနိုင်တဲ့အခြေအနေမျိုးတွေကိုဖန်တီးပေးရ
ခေါ်ပေါ်အသုံးနှုံးဝေါ်ဟာရပါပြောင်းလို့ရှိရင်သတိပေးလိုက်တယ်လို့လည်းဖြစ်တာပေါ့ဆရာ
။ပညာပညာတတ်တတ်ပါတယ်။အခေါ်ဝေါ်ကြောင့်မို့လို့တစ်ခါတည်းမှာပို့ပြီးတော့ထိရောက်တဲ့လှုပ်ဆောင်မှုတွေကဖြစ်ပေါ်လာနိုင်တယ်လေ။ခေါ်ဝမှာတဲ့ကအားနေနေရင်ဆောင်ရွက်တဲ့လူတွေလည်းပေါ်ပေါ်တန်တန်ဖြစ်မှာဆိုရတာပေါ့နော်
။တချို့ environmentalist တွေ conservationist တွေတဘာဝပတ်ဝန်းကျင်ဝါဒီတွေကခီးသွွားလုပ်ငန်းကိုလက်မခံတဲ့လူတွေလည်းတချို့ရှိပါတယ်။ဘာကြောင့်လဲဆိုတော့ဒီခီးသွွားလုပ်ငန်းအောင်မြင်လာပြီးတိုးချဲ့လာပြီးဆိုလို့ရှိရင်တောတွေဖြတ်ရမယ်၊လမ်းတွေခင်းရမယ်၊ဟိုတယ်တွေစောက်ရမယ်ဆိုလို့ရှိရင်တဘာဝအခြေခံနေဖြက်စီးပြရတဲ့သဘောမျိုးရှိတယ်ပေါ့လေ။ဥပမာအဖြစ်မြေဝကျုံးမော်ဘက်မှာဟုတ်တယ
်
လုပ်ငန်းလုပ်တော့မယ်ဆိုလို့ရှိရင်ဒီရောတွေခုတ်ထွင်ပြည့်ရမယ်ပေါ့လေအဲ့တော့တဘာဝလည်းမပြည့်ရအောင်ခီးသွွားလုပ်ငန်းလည်းအောင်မြင်အောင်ဘလို့ဘက်မြအောင်လုပ်တင်ပါလေရှင
့်ခီးသွွားလုပ်ငန်းကအလွန်ကျယ်ကျပါတယ်ခင်ဟိုမြန်မာနိုင်ငံအနေနဲ့ပြောရမယ်ဆိုရင်တော့လေကျွန်တော်တို့က culture ကို base လုပ်လာတဲ့ tourism နဲ့စလာတာလေဒီဘက်ဖြစ်မှာတော့ပြင်ပွင့်လင်းလာတာရဲ့ပြောင်းလာတဲ့စနစ်တွေကြောင့်ရဲ့တဘာဝနယ်မြေတွေကိုသွားလို့ရနိုင်တဲ့အခွင့်အလမ်းတွေကပိုလာတယ်ပိုလာတော့ဒီဖွံ့ဖြိုးရေးကိုဥတည်သွားတဲ့ဆီမှာတာမန်နဲ့မတူပါဘူး။ဒီဟောက်စနစ်ကိုအခြေခံတဲ့ခီးသွွားလုပ်ငန်းကိုလုပ်မယ်ဆိုရင်လမ်းတွေကိုဖောက်ဖို့၊ဟိုတယ်ကြီးတွေကိုစောက်ဖို့ဆိုလိုပါဘူးခင်ဗျ။တော်တော်များများကဒီခီးသွွားလုပ်ငန်းရဲ့အခြေခံကလေ ိုယ်စီမှာမရှိတာကိုသူများစီရှိတဲ့ဟာသွားကြည့်တဲ့ဘောပါ။အဲ့တော့ကျွန်တော်တို့တွေကသူများကိုလိုက်တူပြီးတော့ဟလာ5 star hotel ကြီးတွေအထက်မြင့်ကြီးတွေနိုင်ငံလေတစ်ခါတည်းနိုင်ငံကတရားကြီးခင်းပြီးတော့ဟလာ concrete line ကြီးတွေဖောက်ဖို့မလိုပါဘူး။ကျွန်တော်တို့ရဲ့အနစ်ကအဘာဝကိုအခြေခံမှာဖြစ်တဲ့အတွက်အတိအကျကသွားကြီးလာရေးအဆင်ပြေအောင်မြေထိုင်ရေးလေးအဆင်ပြေအောင်တဘာဝနဲ့သဟသတာဖြစ်တဲ့အဆောက်အဦသွားလို့ရမယ်နည်းလမ်းပေါ့နော်။ဒါမျိုးလေးတွေလုပ်ပေးရင်ရပါတယ်။ကြည့်ကြရစ်ဖို့မလိုပါဘူးအခုဆိုရင်နယ်လေးအခက်အခဲတစ်ခုပေါ့။ပတ်ဝန်းကျင်ထိန်းသိမ်းရှိတော့ကောဒေသအခြေခံနဲ့ကြီးသွားလို့ငါဖုံမျိုးရေးရှိတော့ကောနောက်ခုပြောမယ်ဆိုရင်ချင်းပြည်နယ်တောင်ပိုင်းကံပက်လက်ပေါ့။အဲ့ဒီကံပက်လက်ကနေမှနမတောင်အမျိုးသားဥယျာဉ်ကိုဒီဥစဉ်လေးကိုလောက်ကြတယ်။ဒီကြီးသွားလို့ငါဖုံမျိုးလာတယ်ဆိုပြီးတော့ကိုတောင်ထိပ်အထိကားလန်ထိုးတယ်။အဲ့ဒါတော်တော်မှားရင်းနဲ့သုံးချက်ချက်နဲ့လောက်ဆောင်ပြတယ်။ဘာကြောင့်လဲဆိုတော့ဒီဒေသကိုသွားတဲ့လူတွေကတောင်ထိပ်ကိုကားနဲ့တက်ချင်တဲ့ဆန္ဒရှိတာမဟုတ်ပါဘူး။ Base camp ဖြစ်တဲ့ camp လောက်ကနေပြီးတော့မှတောင်ထိပ်ကို tracking သွားကြည့်တာပါ။ပြီးတော့ဒီ land ထိုးလိုက်တာဖြစ်တဲ့အတွက် number 1ကတောရိပ်ခုတ်ခွင်ရှင်းလင်းရတဲ့ဟာပါလာတယ်။ number 2ကပါတောရှင်းလင်းလိုက်တာဖြစ်တဲ့အတွက်တိုက်စားမှုတွေဖြစ်လာတယ်။ erosion ပေါ့နော်။မြေတိုက်စားတာတွေလေကြောင့်ရေကြောင့်ပတ်ဖြစ်လေတိုက်စားမှုတွေဖြစ်လာတယ်။ဒါတွေကပတ်ဝန်းကျင်အောင်တောင်ရှက်ဖြစ်တဲ့ဟာတွေပါလေ။ဒါနဲ့ခီးသွားရဲ့လူတွေအတွက်ကလည်းဒါတွေကအသေးစိတ်မလုပ်